အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့ပထမနှစ်သက်တမ်းအတွင်းအခက်အခဲစိန်ခေါ်မှုတွေနဲ့ကြုံခဲ့ရသလိုတိုးတက်မှုတွေလည်းအများကြီးရှိခဲ့တယ်လို့ဗိုလ်ထုနေကပြုလုပ်ခဲ့တဲ့2022ခုနှစ်ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအောင်မြင်မှုတချို့ကိုသမ္မတကစတင်ပြောကြားခဲ့ရမှာကိုဗစ်ကာကွယ်ဆေးထိုးတဲ့သူအရေအတွက်အများကြီးတိုးလာခဲ့ကြောင်းနဲ့အလုပ်လက်မဲ့ဥယျာဉ်လည်းအများကြီးရော့ကျခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ကိုဗစ်ကာယောဂါကြီးစပစ်တဲ့အချိန်ကတည်းကလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်သင့်ခဲ့တဲ့ကိုဗစ်ကူးစက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုတွေကိုအခုအခါကြားမှာပိုမိုလှုပ်ဆောင်လာနိုင်ခဲ့တယ်လို့လည်းပြောဆိုပါရယ်ကိုဗစ်ကူးစက်မှုရှိမရှိအိမ်မှာကိုယ်တိုင်စစ်ဆေးနိုင်တဲ့ဆေးပစ္စည်းတွေကိုအွန်လိုင်းကနေအခမဲ့ဝင်ခတာကိုသမ္မတဘိုင်ဒန်အစိုးရကဗုဒ္ဓနေ့မှာတရားဝင်စတင်ခဲ့ပါရယ်သမ္မတဘိုင်ဒန်ရဲ့သတင်းစာရှင်းလင်းပွဲမှာအဓိကကဏ္ဍနှစ်ခုပါဝင်ပါတယ်တစ်ခုကတော့ကွန်ဂရက်လွှတ်တော်မှာရပ်တန့်ကြန့်ကြာနေတဲ့အသုံးစိတ်တောင်းခံမှုနဲ့နောက်တစ်ခုကတော့အမေရိကမှာရောတစ်ကမ္ဘာလုံးမှာပြောင်းစံနေတဲ့ကိုဗစ်ရောဂါနဲ့ဆိုင်တဲ့အပိုင်းတွေဖြစ်ပါတယ်ခင်ဗျာ